မြန်မာနိုင်ငံကြီးမှာအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဥဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာပါဝင်မှုအားနည်းနေတော့မယ်လို့အမျိုးသမီးနိုင်ငံရေးသမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ်ဒီလိုပါဝင်လာနိုင်မှုအတွက်ကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုအပြင်အစိုးရကပါပံ့ပိုးဖို့လိုကြောင်းထောက်ပြကြပါတယ်မတ်ခင်ဖြူတွေကဆက်ပြီးပြောပြမှာပါ
မြန်မာသမိုင်းတခြားနိုင်ငံကြီးလှူရှားမှုတွေမှာအမျိုးသမီးရေးတက်ကြွလှူရှားသူတွေအများပြားရှိခဲ့ပေမဲ့နိုင်ငံရေးဥဆောင်မှုအပိုင်းနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးဖြတ်ချက်တွေချမှတ်တဲ့နေရာတွေမှာတော့အမျိုးသမီးတွေအလုံးလောက်နေရာရတာမရှိခဲ့ပါဘူး။နိုင်ငံလူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေနိုင်ငံရေးရာတွေမှာပါဝင်လှူရှားဖို့အရေးကြီးတယ်လို့ဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုနဲ့အားလုံးရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာမင်းဝင်းမြင့်ကပြောပါတယ
်။မျိုးသမီးရဲ့ခန့်ကန့်တာဒါကမှဟိုအရေးကြီးပါတယ်။အများအထူးတော့မြန်မာနိုင်ငံကနော်အမျိုးကောင်းတော့ပြောပြောဟိုတခါသူဆိုပေမဲ့မတူရဘူးအများကြီးကြံပြောရတယ်နော်အမျိုးအများကြီးမှာတော့တခြားအဖေကအများကြီးသူတို့တကယ်ညံ့မရခဲ့ဘူးဆက်တဲ့အလို့ဆက်ပြီးလောက်အောင်ပဲအဲလိုအမျိုးသမီးကကိုကိုတိုင်းနဲ့အရင်ချင်းပြောအောင်လုပ်ပြီးတော့ကိုတိုင်းပြည်အတွက်ကိုဦးဆောင်မဲ့ကဏ္ဍကိုပြဝစာအထုတ်ချနိုင်မယ်ဆိုရှင်တော့အဲပါတီမှာလုပ်တဲ့လူကြီးတွေ CS မှာလုပ်ပြီးဦးဆောင်မဲ့လူကြီးတွေဆိုတော့ sorry အားလုံးအတောင်းရှိပါတယ်လို့ဒါကုတ်တိုက်ကြီးအတွက်ဒီနေ့နဲ့ဥဆောင်မှုကဏ္ဍမှာအဝင်လာမယ်ဆိုရှိရင်အခုဒီမှာနိုင်ငံကြီးကအချက်အလက်တွေကတပါပါရင်းမောတိုင်းနေမှာဖြစ်ပါတယ်လို့အဲ့ဒီပြောဆိုပါတယ်
မြန်မာနိုင်ငံကမျိုးသမီးတွေအနေနဲ့မျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတာမှန်ပေမဲ့အခုအစိုးရလက်ထက်မှာတော့အရင်အစိုးရအဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာထုတ်တက်မှုဖြစ်တယ်လို့ NLD ပါတီကိုစားပြုအမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဒေါ်နော်ဆူဇန်နာလှလှဆူကပြောပါတယ
်ဒါနိုင်ငံလေးနဲ့ရှင်လို့မရတော့လေပဲပြီးခဲ့တဲ့လွှတ်တော်တက်တန်းနဲ့ရှင်လို့ရှင်တော့ဒါအတိုးတက်လာတယ်လို့မြင်တယ်နော်နောက်ပြီးတော့ဟိုအရင်တော့ဆိုလို့ရှိရင်ဒါဝင်ကြည့်ကြနေရဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကီးပဲလေသူတက်အကီးကြတာမရှိဘူးအဲ့ဒီမှာဆိုလို့ရှိရင်လည်းပဲအမျိုးသမီးဝင်ကြည့်ကြတွေနေရရလာတယ်လေဒါအရင်တော့ဆိုလို့ရှိရင်ပမိုင်းထောက်လျှောက်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော
်လက်ရှိမြန်မာနိုင်ငံရဲ့လွှတ်တော်နေရပေါင်းမှာအမျိုးသမီးလွှတ်တော်အမတ်က14ရာခိုင်နှုန်းရှိပါတယ်အရင်လွှတ်တော်မှာတော့အမျိုးသမီးကိုယ်စားလှယ်ဦးရေက600ခန့်လုံးသာရှိတာကြောင့်အရင်လွှတ်တော်တတ်တတ်နဲ့နှိုင်းရှင်ရင်တော့အခုရေအတွက်ကအများကြီးတိုးတက်လာတာပါဒါမဲ့လည်းနိုင်ငံရေးအုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတော့ကိုတက်ကြွလှူရှားသူတွေကထောက်ပြပြောဆိုနေကြတာပါလွှတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာမျိုးသမီးတွေကုချက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထယ်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဥဆောင်အဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ
်အစိုးရအနေနဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မျိုးသမီးပါဝင်ရေးကိုလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်တဲ့ဟာရှိတယ်ဒါပေမဲ့အခုလက်ရှိမှာမျိုးသမီးတွေပါဝင်ဖို့အတွက်မျိုး policy ရရောဒီဥပဒေအရရော constitution မှာဟိုနိုင်ငံကဒီကိစ္စတွေကတိတိကျကျဖော်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးဒီရဲ့အခမ်းအနားမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဖြစ်ရှိပေါ်အခြေခံဥပဒေမှာကိုနိုင်ငံကတည်းဟာကိုတိတိကျကျပေါ့နော်ထိတွေ့ရတာဖို့အရေးကြီးရဲ့ပေါ့အမင်းဆုံးသုံးချိန်ရခိုင်လို့ဆိုတော့ဇန်တမတ်ချက်နဲ့လှူဆောင်သွားမယ်ဆိုလို့ရှိရင်နောက်ငါးနှစ်ဆယ်နှစ်ဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော်
မျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခန်းကဏ္ဍကိုမြင့်တင်နိုင်ဖို့ရည်ရွယ်ပြီးအခုသတင်းပတ်ကိုအမျိုးသမီးများရဲ့တရပတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့အထိတ်မဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်။အမျိုးသမီးများရဲ့တရပတ်စတင်ဖွင့်လှစ်တဲ့တနင်္လာနေ့မှာကိုပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမောစာပန်လုပ်ငန်းနဲ့ပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့ရတရပတ်လှူရှားမှုတွေထဲမှာတော့အမျိုးသမီးရေးရာနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေပြသတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြိုင်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင်